ကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်တိုင်းလိုလိုရခိုင်ပြည်နယ်ကလူ့အခွင့်အရေးချိုးဖောက်မှုတွေကိုနှစ်စဉ်လာရောက်စုံစမ်းစစ်ဆေးပေမဲ့သူတို့ရဲ့အခြေအနေတွေပြောင်းလဲတိုးတက်လာမှုမရှိသေးဘူးလို့ဒေသခံတွေကပြောပါတယ်။မနေ့ကျောက်တာနေ့ကရခိုင်ပြည်နယ်စစ်တွေမြို့ကိုရောက်ရှိလာတဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ဟာဒေသခံမွတ်စလင်တွေနဲ့တွေ့ဆုံခဲ့တယ်လို့ပြည်နယ်ဝန်ကြီးချုပ်ဦးညီပုနဲ့အစိုးရအဖွဲ့ကလည်းတည်တံ့တွေ့ဆုံခဲ့ပါတယ်။ပြည်စုံကိုတော့မတ်အင်ဂျင်နိုင်ကတင်ပြပေးမှာပါရှင်။
အောက်တိုဘာလနဲ့နိုဝင်ဘာလကနယ်စပ်လုံခြုံရေးစခန်းတွေအကြမ်းဖက်တိုက်ခိုက်ခံခဲ့ရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာနယ်မြေရှင်းလင်းရေးဆောင်ရွက်စဉ်လုံခြုံရေးတပ်တွေဘက်ကလူခွေရေးချိုးဖောက်မှုတွေရှိခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေကိုတွားရောက်စုံစမ်းဖို့၃ရက်ကြာခီးစဉ်ဖြင့်ကုလသမဂ္ဂလူခွေရေးအထူးကိုယ်စားလှယ်ရန်ဟီလီဟာမနေ့ကစစ်တွေမြို့ကိုရောက်ရှိလာပါတယ်။ရခိုင်ခီးစဉ်မတိုင်ခင်ရန်ဟီလီနဲ့ရန်ကုန်မြို့မှာတွေ့ဆုံခဲ့တဲ့အမျိုးသားလူခွေရေးကော်မရှင်ဥက္ကဋ္ဌဦးဝင်းမရကတော့ရန်ဟီလီတင်သွင်းမဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအစီရင်ခံစာမှာဗတ်ပေါင်းဆောင်ရှုထောင့်အမြင်တွေပါဝင်ဖို့လိုကြောင်း VOA ကိုခုလိုပြောပါတယ
်။ကျွန်တော်အနေနဲ့တော့ပေါ့နော်သူတင်ပြမဲ့ယူဆချက်ကိုတော့ကျွန်တော်ဘာမှပြောဆိုလို့မရဘူးပေါ့နော်။ဒါသူအနေနဲ့လွတ်လွတ်လပ်လပ်အစီရင်ခံစာတင်သွင်းသူတယောက်အနေနဲ့တင်ပြမှာ။ဘာပဲဖြစ်ဖြစ်ပေါ့နော်ဒီမှာဖြစ်ပေါ်နေတဲ့ဒီပဂရီအနေအထားလေးတွေကိုတော့ပေါ့နော်မှန်မှန်ကန်ကန်ပေါ်ပြနိုင်မှုကအရေးကြီးတယ်လို့မြင်ပါတယ်။ဘာကြောင့်လဲဆိုတဲ့အခါမှာကျတော့တစ်ဖက်ကနေပြီးတော့သူကသူ့ရဲ့ရှုထောင့်တက်တက်နဲ့မြင်သွားတယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီမှာလက်မခံနိုင်တဲ့အနေနဲ့တကားတူဖြစ်တဲ့အခါမှာဒါအငင်းပွားလာမျိုးဖြစ်ရင်ကျွန်တော်တို့ဘလူနီးထဲမှာဒါထိရောက်နိုင်မှုမရှိပါဘူး။ဘာလို့လဲဆိုတော့ပြဿနာတစ်ခုကိုနေပြီးတဲ့အခါမှာကျွန်တော်ပြေလည်အောင်လုပ်တယ်ဆိုတာနှစ်ဖက်ညှိနှိုင်းကြရတာပေါ့နော်။နှစ်ဖက်အမြင်ပေါ့နော်။ဒါတွေကိုညှိနှိုင်းပြီးတော့လုံမသားလေးရင်ကျွန်တော်တို့ရမှာဖြစ်တဲ့အတွက်ကြောင့်မို့လို့သူရဲ့အခြေအနေခံစားတွေမှာတော့ဒီမှာဖြစ်နေတဲ့ဒေတာအခြေအနေတွေအမှန်တွေကိုတင်ပြနိုင်မယ်လို့ကျွန်တော်တို့အဲ့လိုညွှန်လင့်ပါတယ်
။ကုလသမဂ္ဂအထူးကိုယ်စားလှယ်ရန်ဟီလီဟာသူ့ရဲ့၅ချိန်မြောက်ရခိုင်ပြည်နယ်ခီးစင်မှာစစ်တွေမျိုးအပါအဝင်အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ဘူးတီတောင်မောင်တော်ရတိတောင်မျိုးတွေဘက်ကအခြေအနေတွေကိုတွားရောက်ကြည့်ရှုမှာဖြစ်ပါတယ်။ကုလသမဂ္ဂအထူးကိုယ်စားလှယ်တွေဘက်ကသူတို့အခြေအနေတွေကိုအမြင်နဲ့လာရောက်ကြည့်ရှုပေမဲ့အခုချိန်ထိဘာမှပြောင်းလဲတိုးတက်ခြင်းမရှိသေးတဲ့အတွက်ရန်ဟီလီရဲ့အခုခီးစင်ကနေရခိုင်ပြည်နယ်ကအခြေအနေတွေပြောင်းလဲမှုရှိအောင်ကုလသမဂ္ဂကတိတိယောက်ယောက်ဆောင်ရွက်ပေးဖို့လိုအပ်နေကြောင်းစစ်တွေမျိုးမွတ်စလင်ဒေသခံတအုပ်ကပြောပါတယ
်။ကျွန်တော်တို့ရဲ့ဒီပြောင်းလဲခြင်းနဲ့ဆန္ဒတွေကိုတင်ပြထားတယ်။ဒါပေမဲ့တင်ပြသွားတာပဲရှိတယ်။သူလည်းနားထောင်သွားတာပဲရှိတယ်။ပြောင်းလဲမှုဘာမှမရှိသေးတဲ့ပုံမှာဒီတစ်ခေါက်ကျွန်တော်ကသူနဲ့ကပြောလို့မျိုးပဲတွေ့မယ်ဆိုရင်ဟာကဲလူကြီးမင်းအနေနဲ့ miss အနေနဲ့ကျွန်တော်တို့တွေ့ပြီးတော့ကျွန်တော်တို့ရဲ့လိုအပ်ချက်တွေတင်ပြထားတာအခုတည်းဒီပြောင်းလဲမှုဘာမှမရှိသေးတာကိုသေချာစဉ်းစားပြီးတော့တေချာလှုပ်ဆောင်ပေးဖို့အတွက်ကျွန်တော်ကတော့သူ့ကိုတောင်းဆိုခြင်းနဲ့တိုက်တွန်းခြင်းနဲ့
မြန်မာနိုင်ငံမှာဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အရတားအစိုးရတက်လာပြီးနောက်ပိုင်းပြောင်းလဲတိုးတက်မှုတွေဖြစ်ပေါ်လာမယ်လို့အများကမျှော်လင့်နေချိန်မှာတက်မတော်နဲ့တိုင်းဒေသနဲ့ကိုင်ဖွဲ့တွေကြားအပြင်းထန်တိုက်ပွဲတွေဖြစ်လာတယ်လို့အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပေါ်ခဲ့တဲ့ရခိုင်ပြည်နယ်ဘက်မှလည်းလုံခြုံရေးတပ်တွေဘက်ကလူခွင့်ရေးချိုးဖောက်မှုတွေရှိခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေလည်းထွက်ပေါ်နေတာဖြစ်ပါတယ်အခုလိုမြန်မာနိုင်ငံမှာပဋိပက္ခတွေဖြစ်ပေါ်ရတဲ့အကြောင်းရင်းပြဿနာကိုဖြေရှင်းမပေးနိုင်သမျှကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝန်းရဲ့စောင့်ကြည့်ဝေဖန်မှုတွေခံနေရမှာဖြစ်တယ်လို့အမေရိကန်ပြည်ထောင်စုအခြေစိုက်မြမအရေးလေးလာနေသူဒေါက်တာတင့်စေကသုံးသပ်ပါတယ
်ဒေါ်အောင်စောင့်ကြည့်ဦးဆောင်တဲ့ NLD ဆိုတာတက်တော့လဲပဲဒီလိုမျိုးလူခွင့်ရေးချိုးဖောက်မှုကိစ္စတွေလူခွင့်ကိုယ်စားလှယ်ကလာကြည့်ရတယ်ကြည့်တဲ့အခါမှာလည်းဂျန်နုံပြေခွန်မပြူတဲ့နေရာတွေလည်းရှိသေးတယ်ဆိုတော့ကကျွန်တော်တို့ပုံမှန်နိုင်ငံမှာအဲ့ဒါလိုနိုင်ငံတကာကနေပြီးလာကြည့်ရအောင်လူခွင့်ချိုးဖောက်မှုတွေဟာဒီတိုက်ပွဲဖြစ်ရာဒေသနဲ့နောက်တစ်ခါအစိုးရကိစ္စတွေဖြစ်ပေါ်တဲ့ဒေသတွေမှာဖြစ်နေတာအဲ့ဒီဖြစ်နေတဲ့အကြောင်းရင်းတွေကိုဟိုဖြည့်ရှင်းပြီးတော့ပြည်လဲအောင်မလို့မချင်းကတော့ကျွန်တော်တို့ဆက်ရှိနေမယ်လို့ကျွန်တော်ယူဆပါတယ်ဒါကြောင့် NLD ဆိုတာကိုလည်းလိုလာတဲ့ပုံပြီးမျောလင်းလို့မရဘူး။ဘာကြောင့်လဲဆိုတော့ energy source တခုတည်းလုံးလို့မရတဲ့အရာတွေအလွန်လုံးများတယ်
။နိုင်ငံတကာလူ့ခွင့်ရေးအဖွဲ့ဖြစ်တဲ့ Human Rights Watch အဖွဲ့ကြီးကတော့ NLD အစိုးရအနေနဲ့တက်မတော်ရဲ့လူ့ခွင့်ရေးချိုးဖောက်မှုတွေကိုတားဆီးဖို့ပြက်ကွက်ခဲ့တယ်လို့2018ခုနှစ်နိုင်ငံတကာလူ့ခွင့်ရေးအစီရင်ခံစာမှာဝေဖန်ထောက်ပြထားပါတယ်ရှင်။